တော်ရရှိများရှင်မြန်မာနိုင်ငံအရှေ့ပိုင်းဒေသမှာကမ္ဘာအဆိုးရွားဆုံးကျန်းမာရေးကန့်ဆိုင်နေပြီဆိုတဲ့နာဒာရှိကတ်ဆူကောင်းစင်နဲ့ထိုင်းချေဆိုင်နယ်လှရဲ့ကျော်ဘိုအိတ်ကျန်းမာရေးလုံသားအဖွဲ့ကဒီကနေ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစီရင်ခံစာမှာတိုင်းရင်းသားတွေနေထိုင်ရာဒေသမှာမြန်မာစစ်အစိုးရရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ကျန်းမာရေးအခြေအနေဆိုးရွားမှုဆက်ဆက်နေတယ်လို့ပါရှိပါတယ်။ဒီကြောင့်ဘန်ကောက်က VOA သတင်းတောက် Ron Coben ဘလို့များသတင်းပေးပို့ထားပါလဲအန်တီဒေါ်လာလာတန်ပြောပြပါရှင
်။ဟုတ်ကဲ့ဤတန်တာနာရာရှိကဆူကောင်းကြီးနဲ့အဲ့ဒီအစီရင်ခံစာကိုထုတ်ပြန်ရမှာမြန်မာနိုင်ငံရှေ့ပိုင်းပြည်ပခဖြစ်ပွားရာနေရာတွေမှာအိုးအိမ်ဆုံးခွာနေရသူများနဲ့ထိုင်းမြန်မာနယ်စပ်ခြေဆိုင်နယ်လက်ကျောပိုးအိတ်ချမ်းမာရေးအဖွဲ့ကစနစ်တကျစစ်တမ်းကောက်ယူပြီးအဲ့ဒီဒေသတွေရဲ့ချမ်းမာရေးအခြေအနေအကြောင်းကိုပထမဦးဆုံးအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။နယ်လက်ကျောပိုးအိတ်ချမ်းမာရေးလုံသားအဖွဲ့တွေကထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံတွင်းကိုဝင်ရောက်ခဲ့ပြီးမွန်ကရင်ကရင်ပြည်နယ်တောင်ကူတို့ရဲ့ကျန်းမာရေးအခြေအနေဟာအာဖရိကတိုက်ရဲ့အစင်းအဆုံးနိုင်ငံတွေတချို့နီးပါးအခြေအနေရှိတယ်လို့တွေ့ရှိခဲ့ရတဲ့ကြောင်းစီရင်ခံစာမှာဖော်ပြထားပါတယ်။နေလေကျောပိုးအိတ်ကျန်းမာရေးဖွဲ့တွေဟာမြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားရာနှင့်အတရားဓမ္မရွှေ့ပြောင်းခံရမှုကြောင့်စီရဲမွေးတည်ပြီးအိုးအိမ်မဲ့အခြေပြက်တာသူပေါင်း35,000လောက်အတွက်အခြေခံကျန်းမာရေးပြုစုစောင့်ရှောက်မှုတွေကိုလှုပ်ဆောင်ပေးနေတာဖြစ်ပါတယ်။ဒီကနေ့ဘန်ကောက်မှာကျင်းပခဲ့တဲ့အဲ့ဒီအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာသူတို့နယ်စင်းကုသပေးနေတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာချမ်းမာရေးစစ်တမ်းကောက်ခံချက်တွေကိုစူးစီးပြီးအခြေအနေဟာစိုးရိမ်ပွေရကောင်းတဲ့အကြောင်းတင်ပြသွားပါတယ်။မိတွေမှာမိခင်တည်ဆုံမှုနှုတ်ဟာကဘာပေါ်မှာအမြင့်ဆုံးနဲ့ပါဝင်ပြီးမိတွေမှာအမျိုးသမီး10ဦးကြစီမှာ2ဦးဟာတည်ဆုံနိုင်တယ်လို့တွေ့ရှိခဲ့ပါတယ်။ဒါအပြင်မွေးကင်းစကလေးတည်ဆုံမှုနှုတ်ဟာလည်းပဋိပက္ခဖြစ်ပွားရာဒေသတွေမှာမြန်မာတနိုင်ငံလုံးရဲ့ဖြန့်မြန့်နှုံးထည့်နှစ်ဆပူပြီးဒါဟာအာရှမှာအဆိုးရွားဆုံးဖြစ်တယ်လို့အာဖရိကတိုက်ရှိအင်္ဂိုလာနဲ့ကွန်ဂိုသမ္မတနိုင်ငံတို့နီးပါးရှိနေတယ်လို့လည်းဖော်ပြထားပါတယ်။ဒီကြောင့်နဲ့ပတ်သက်လို့စီရင်ခံစာကိုတာဝန်ယူထုတ်ပြန်သူများနဲ့တူဦးဖြစ်သူနေဆောက်ဘေရိုစီကန်ရှိကရင်တိုင်းရင်းသူဆရာမဒေါက်တာစင်ဒီယမောင်က
ကျောင်းခရရဲ့သူတွေအဲ့ဒါမှလို့အပိတ်ခိုင်းစီရတဲ့ဖြစ်ပါတယ်အဲ့တော့ဒီစိတ်ခပ်ပတ်တာမှုပြီးတော့နော်ကလေးတွေရဲ့ဖြစ်ဆုံးလာအဲ့ဒါအကလေးတွေဆောင်နေတာမြင်ပါလေပေါ့နော်သူကမျက်နှာမှရှိတဲ့မျက်စိဖတ်ကြတာတော့သင်ကြားနေတယ်အဲ့ဒီဆက်ပတ်ဖို့မြင်ပါလေလို့ဒီကျေနပ်ကဖြစ်တဲ့ဆိုင်တော့ရဲ့စစ်သားတော့ဖြစ်တာဆက်ပတ်ဖို့ကမြင်ပါလေလို့အ
ဲ့ဒီအစီရင်ခံစာမှာမြက်ဖျားယောဂဟာလူ့အကျကူတည်စေနိုင်တဲ့အဆိုးရွားဆုံးယောဂဖြစ်ပြီးအထူးသဖြင့်ခရီးများကြားပိုဆိုးတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်မြန်မာစစ်တပ်ရဲ့အတင်းအဓမ္မပြောင်းရွှေ့ခံရမှုနဲ့စိုက်ပျိုးသီးနှံများဖျက်ဆီးခံရမှုကြောင့်အဲ့ဒီဒေသတွေမှာအဟာရတချို့တဲ့မှုလည်းခံစားနေကြရတယ်။ပတ်ဝန်းကျင်တန်ရှိရေးညံ့ဖျင်းပြီးတောက်သုံးရီတန့်စင်မှုလည်းမရှိသလောက်အခြေအနေဖြစ်နေတယ်လို့အစီရင်ခံစာမှာထောက်ပြထားပါတယ်။ဒေါက်တာဗိုရဗစ်စူဗန်ဗနစ်ကိရှ်ဟာအမေရိကန်ပြည်ထောင်စုရှိ Johns Hopkins Bloomberg လူမှုကျန်းမာရေးဌာနမှသုတေသီဖြစ်လှုပ်ဆောင်နေသူဖြစ်ပြီးဒီအစီရင်ခံစာပြုစုရမှာလည်း
And this is really the first time that measures such as infants, child, and maternal mortality.
We have to take some notes. We have to use some notes. But that, that the care of the mother is important. The way that the mother is taken care of, the care of the child is important. That the child is taken care of. In the way that the mother is taken care of, the child is taken care of. That the child is taken care of. And this is
the first time that the mother is taken care of. And this is the first time that the mother is taken care of. The child is taken care of.နိုင်ငံတကာကမြန်မာစစ်ဆေးရပေါ် PR ပေးဖို့တိုက်တွန်းထားပါတယ်။ခုလိုဆွေးရနှိကြနေတဲ့ကျန်းမာရေးအခြေအနေကောက်မအောင်ဖြစ်လို့နိုင်မှုလေဒီတနည်းပဲရှိပါတယ်လို့သူတေတီတို့ကပြောထားပါတယ်။